ဟုတ်ကဲ့ရှင်ဒီစားနပ်ရိက္ခာတွေရရှိအောင်ကုညီဆောင်ရွက်ပေးနေတဲ့ WFP ရဲ့ဆောင်ရွက်ချက်တွေဟာမုံတိုင်းဒုက္ခသည်တွေအတွက်အရေးကြီးပါတယ်။ဒါကြောင့်သူတို့တွေဘယ်အချိန်ထိကုညီထောက်ပံ့ပေးမှလဲဒုက္ခသည်တွေလက်ထဲရိက္ခာတွေဘယ်လိုပုံစံနဲ့ဖြန့်ဝေပေးနေတာလဲစတာတွေသိအောင်လို့ WFP ရဲ့ဌာနကိုယ်စားလှယ် Chris K ကိုကျွန်မမေးကြည့်ပါတယ်။မုံတိုင်းတဲ့ဒေသတွေမှာဆန်စီနဲ့အခြားရိက္ခာတွေအဓိကပေးဝေတဲ့ပုံစံကို Chris K ကအခုလိုပြောပြပါတယ
်။ We don't distribute our food assistance through the authorities. We distribute all our food assistance through NGOs. We have a whole variety of
WFP အနေနဲ့ရိက္ခာပေးဝေတဲ့အခါမှာအာဏာပိုင်တွေစီကိုတိုက်ရိုက်ပေးတာမဟုတ်ပါဘူး။ပြည်တွင်း NGO နှစ်ဖွဲ့အပါအဝင်နိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဒုက္ခသည်တွေလက်ထဲရအောင်ပေးပါတယ်။နိုင်ငံတကာမှာ WFP ကပေးဝေနေတဲ့ရိက္ခာထုတ်စံနှုန်းအတိုင်းပဲမုံတိုင်းဒုက္ခသည်တွေကိုပေးပါတယ်အခုချိန်ထိတော့သတ်မှတ်ထားတဲ့ခွဲတန်းအတိုင်းဒုက္ခသည်တွေကိုပေးနိုင်ပေမဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့ရန်ပုံငွေထောက်ပံ့မှုအနည်းအများပေါ်မှာခွဲတန်းပြန်ပြီးတော့စီစည်ရလိမ့်မယ်လို့ပြောသွားပါတယ်လက်ရှိရင်ဆိုင်နေရတဲ့ပြဿနာကတော့အိမ်နီးချင်းနိုင်ငံတွေကနေလိုအပ်တဲ့စံပမာဏအတိုင်းတာဝယ်ယူလို့မရနိုင်တာဖြစ်တယ်လို့ Miss K Mr. K ကပြောပါတယ် WFP ကအာဏာပိုင်တွေကိုတိုက်ရိုက်ပေးတာမဟုတ်ပေမဲ့ဒီ NGO အဖွဲ့အစည်းတွေကဒုက္ခသည်တွေစီကိုရိတ်ခါတွေဝေတဲ့အခါမှာရက်ွက်ကြေးရွာကအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ရတော့ရတဲ့အခါမှာအချို့နေရာတွေမှာလက်စားမှုတွေရှိတယ်လို့သတင်းတွေထွက်နေတဲ့အပေါ်ကျွန်မမေးကြည့်ပါတယ
် Certainly we keep thorough records of the food assistance that we provide to people in Bergalay and indeed in all of our field offices.
သူပြောတာကဘိုကလေးမြို့အပါအဝင်အခြားမြို့တွေမှာရှိတဲ့ WFP စခန်းတွေမှာဒုက္ခသည်တွေစီကိုရိတ်ခါဝေတာနဲ့ပတ်သက်ပြီးမှတ်တမ်းတွေရှိပါတယ်။ဒါကြောင့်ဘယ်နေရာမှာဘလို့ဖြစ်နေတယ်ဆိုတာကိုခြေရာခံလိုက်နိုင်ပါတယ်။လောလောဆယ်မှာတော့သူ့အနေနဲ့အသေးစိတ်ပြောလို့မရသေးတဲ့အကြောင်းနဲ့ဒုက္ခသည်တွေလက်ထဲရိတ်ခါတွေရဖို့ WFP ကဝန်ထမ်းတွေဟာ NGO အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအနီးကပ်ဆောင်ရွက်နေပါတယ်လို့ပြောသွားပါတယ်။ရိတ်ခါပေးဝေတဲ့နီလန်းတွေသိရအောင်သူကိုယ်တိုင်လည်းဒေတာအတွင်းကိုတွားရောက်ကြည့်ရှုခဲ့တဲ့အကြောင်းပြောပါတယ်။တကယ်လို့များဒုက္ခသည်တွေဘက်ကပေးတဲ့ရိတ်ခါအတိုင်းမရတာတို့တခါအခြားပြဿနာတွေရှိခဲ့မယ်ဆိုရင် WFP ကိုတိုက်ရိုက်ဆက်သွယ်ပြောကြားလို့ရနိုင်မလားလို့ကျွန်မမေးကြည့်တော
့ We have field monitors, food monitors who will be supporting and be associated with the activities of the NGO implementing
ဒေတာရင်းရိတ်ခါပေးဝေတာကိုစောင့်ကြည့်တဲ့ WFP ဝန်ထမ်းတွေရှိတဲ့အတွက်သူတို့ကိုဆက်သွယ်နိုင်တယ်လို့ AR မြို့ဝကျွန်းပေါ်ဒေတာတွေမှာဆိုရင် WFP စခန်းတွေရှိကိုတိုက်ရိုက်လာပြီးပြောနိုင်ပါတယ်။ဒါအပြင်ပူးပေါင်းဆောင်ရွက်နေတဲ့ NGO အဖွဲ့အစည်းတွေဖြစ်တဲ့ Save the Children, World Vision တို့လိုမျိုးအဖွဲ့တွေကိုဆက်သွယ်ပြီးတော့ပြောနိုင်ပါတယ်။ရိတ်ခါတွေအရေးတကြီးလိုအပ်နေတဲ့ဒုက္ခသည်တွေစီကိုအရောက်ပို့နိုင်ဖို့ WFP ကစနစ်တကျဆောင်ရွက်နေပါတယ်လို့ WFP ရဲ့ဌာနကိုယ်စားလှယ်Chris K ကပြောသွားပါတယ်ရှင်